ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆန်နယ်ကုတ်ခိုင်မြို့နယ်က TNL အောင်းလက်နက်ကိုင်ဖွဲ့ရဲ့တပ်စခန်းတွေကိုအစိုးရစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်စစ်တပ်နဲ့တအောင်းလက်နက်ကိုင် TNL တို့ကြားတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ TNL အတွင်းရေးမှူးကပြောပါတယ်အစိုးရက27ရာစုပင်လုံးမြလာကန်ခေါ်ပြီးရင်းရင်းရေးတည်ဆောက်နေခြင်းအခုလိုတိုက်ပွဲတွေဖြစ်နေစေစစ်ရေးပဋိပက္ခတွေပေါ်စစ်ရေးနည်းနဲ့မဖြေရှင်းပဲနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ကိုလည်းရင်းရင်းရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်အသေးစိတ်ကတော့မဆုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဇွန်လဇန်နဝါရီကစလို့အပြည့်ရဲ့လက်မှတ်မထိုးထားတဲ့ပလောင်လူမျိုးရေးတပ်ဦး PSLF ကလောက်ခံ TLL တအောင်းတက်နဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတာပါဇွန်လ24ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်က TLL တပ်မဟာ4နေမြေပန်တောင်းကျေးရွာနဲ့မန်လန်းကျေးရွာကမှနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လက်မှတ်ကြီးကြီးတွေကျေးရွာတွေကြားရောက်ပေါက်ကွဲတဲ့အတွက်ဒေသခံရွာသားတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီလဇွန်လ25ရက်နေ့မှာလည်းကုတ်ခိုင်မြို့နယ်ပန်ကူနဲ့မန်ကိုင်းကျေးရွာနာနောင်လို့ကျေးရွာနဲ့နောင်ခိုင်ကျေးရွာနာမှာ TNL နဲ့မြမတမန်တို့ကြားတိုက်ပွဲတွေကပြင်းပြထန်ထန်ဖြစ်နေသေးတယ်လို့ TNL ဘက်ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းကနေရာ3နေရာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့နောက်ဆုံးစီးရီအခြေအနေကိုတော့ TNL ရဲ့အထွေထွေအတွင်းမှူးဗိုလ်မှူးချုပ်တာဖုံးကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။အခုဒီမမ်ဆာမြို့နယ်လောင်လွယ်ရွာမှာအခုတတိတိုက်ပွဲဖြစ်နေတုန်းပဲ။အဲအဲမမ်ဆာမြို့နယ်ထဲမှာပဲလုံတောက်ကျေးရွာထဲမှာလည်းတိုက်ပွဲဖြစ်တယ်မနေ့က။ပြီးတော့ကျွန်တော်တို့တမဟာငါဟုတ်ကုခိုင်ဒီဆက်မှာလည်းမင်းတို့ကကောင်းနေဆက်မှာတိုက်ပွဲနှစ်ပွဲဖြစ်ပါတယ်ဆိုတော့ဒီကိလေသာတိုက်ပွဲက၃နေရာခုလက်ရှိဖြစ်နေတဲ့ဒီလမ်းကိုကြည့်ရမှာတော့ခုတော့ဒီဖြစ်နေတယ်နည်းနည်းပြင်းထန်တဲ့သဘောရှိတယ်ခုကျွန်တော်နဲ့ဖြစ်နေတာဒီမက်ကန်ဖြစ်မှာဖြစ်နေတာဟာသက်သက်ဟာစစ်ကလည်းအောက်ခံတတ်တယ်ဒီမှာတမရှိရှိရှိတဲ့ပုံပေါ်ရှိတဲ့အဲဒီအရှိတဲ့တမတွေပြီးတော့ဒီမှာရှိတဲ့သက်သက်မင်းရလည်းတိုက်ပွဲအဲဒီကျွန်တော်ပြောတဲ့လုံတော့ကြည့်ရတယ်နမ်နေကြရောဆမတိုက်ပွဲဖြစ်တယ်အဲဒီမှာလည်းနည်းနည်းကျင်းတယ
်တရားလာလေးဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာအပြည့်ရဲ့စာချုပ် MCA ကိုလက်မှတ်မရေးထိုးထားသေးပေမဲ့လို့ပြီးခဲ့တော့ကကျင်းပခဲ့တဲ့27ရာစုပင်လုံးဒုတိယအကြိမ်ညီလာခံကိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တက်ရောက်ခဲ့တယ်လို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်နဲ့လည်းပြေဆုံးဆွေးနွေးခဲ့တာပါမြန်မာနိုင်ငံရေးဖော်ဆောင်မှုမှာပူးပေါင်းဆောင်ရွက်ပါလို့အစိုးရကဆွထားပေမဲ့အခုလိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အနေအထားဟာယုံကြည်မှုတည်ဆောက်နိုင်မှုနဲ့စစ်မှန်တဲ့နိုင်ငံရေးဖော်ဆောင်နိုင်မှုမှာအခက်အခဲဖြစ်နေစေတယ်လို့လည်းဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါတယ
်ဒီလိုပုံစံတိုင်းပဲဆိုရင်တော့အပြင်းထန်တဲ့သဘောရှိပါတယ်ခဏတော့လည်းဒီမြန်မာတပ်မတော်ကဒီရမခါနေဟာဟပ်ပြီးနေပြီးရဲ့ဒီအစိုးရကဖြစ်နေတဲ့တကြောတွေနမ်ဆန်မြို့နယ်တွေအကုန်လုံးလိုက်နာကြည့်ရှုကြည့်ရဆိုတော့အာဆက်မှန်ပြီးတော့မှသူစစ်တီးနေတဲ့သဘောအနေထားတော့ရှိပါတယ်ဒီကအစိုးရကတော့အခုလက်ရှိရှောက်နေတဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပြန်လည်သုံးသပ်ဖို့လိုပါတယ်။မဟုတ်ဘူးဆိုရင်တော့တိုက်ပွဲတွေကဘလို့မှငြိမ်းနိုင်မှာမဟုတ်ဘူး။တိုက်ပွဲတွေဆက်လက်ဖြစ်နေမှာပဲဖြစ်တယ်။ဒေါက်တာဆူကြီးပြောသလို MCE လမ်းကြောင်းကိုပဲလိုက်ပါဆိုတာတကယ်လက်တွေ့ပစိအခြေအနေတွေတော်တော်ကင်းကွာနေတယ်။မြမတမတော်ကအစိုးရရဲ့ policy အတိုင်းတကယ်လိုက်လာမလိုက်ဘူးလား။အခုသွားနေတဲ့ဒီငြိမ်းချမ်းရေးလမ်းစဉ်ကလက်တွေ့အလုံးမဖြစ်နိုင်ဘူးဆိုတာအစိုးရအနေနဲ့တရားသုံးသပ်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ No more တော့ကျွန်တော်တို့စစ်ပွဲတွေကပြင်းထန်ပြီးတော့မှဒီအစိုးရရဲ့ငြိမ်းချမ်းရေးပွားနေတဲ့ဟာဘယ်လိုမှတကယ်ငြိမ်းချမ်းတဲ့လမ်းရောက်မှာမဟုတ်ဘူးကျွန်တော်တို့ပြင်ကြည့်လိုက်မယ်ဆိုရင်တော့ဒါကမြန်မာတပ်မတော်ရဲ့ငြိမ်းချမ်းရေးအပေါ်မှာမယူသားတဲ့သဘောထားတွေငြိမ်းချမ်းရေးတကယ်စစ်မှန်တဲ့ဆန္ဒမရှိဘူးဆိုတာတပေါ်လို့နေလေဒီ27ရာစုပြင်လုံးပြီးတဲ့နောက်ပိုင်းထဲမှာအခုကျွန်တော်တို့ဒီကကချင်ပြည်သားဖက်ကိုသူစစ်တွေပြင်းထန်ဆက်ပြီးသူစစ်တွေဆင်နေတဲ့တိုက်ပွဲတွေကနေ့စဉ်ရဆက်လို့ဖြစ်နေပါတယ်
ဒေသရေးမတည်ငြိမ်မှုတွေနဲ့ဒေသခံတွေဒုက္ခရောက်နေရတဲ့ဒီစီးအခြေအနေပေါ်မှာပဋိပက္ခတွေကိုစီးရင်းနည်းနဲ့မဖြေရှင်းမဲနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးအခြေစားကြဖို့မေတ္တာရပ်ခံတိုက်တွန်းလိုပါတယ်လို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလှုပ်ရှားနေသူလွေပိုးနှင်းကအခုလိုပြောပါတယ်
စစ်မှန်တဲ့ပြည်တော်ဒီမိုကရေစီကိုတွားချင်တယ်ဆိုရှင်ပထမအဦးဆုံးစစ်ပွဲတွေကတော့ရက်ရမှာပဲနှစ်ဦးနှစ်ဖက်ရက်ရမယ်အဲစစ်ပွဲတွေရက်တမ်းပြီးတော့မှပဲဒီနိုင်ငံရေးဆွေးနွေးပွဲဆိုတာစစ်ပွဲထက်မှဝင်လာလို့ကောင်းတယ်ပေါ့နော်တစ်ဖက်မှာစစ်ပွဲဖြစ်နေပြီးတော့မှတစ်ဖက်မှာနိုင်ငံရေးဆွေးနွေးပွဲဆိုမှကျင်းပတယ်ဆိုမှလည်းအခုလိုပဲဒါအနှစ်တာရမှမရှိဘူးပေါ့နော်ဒီစစ်ပွဲရက်နိုင်ဖို့အတွက်ကပထမအဦးဆုံးအစိုးရတိုင်းရင်းတွေနောက်ဆုတ်ပေးဖို့လိုအပ်တယ်ပေါ့နော်တိုင်းပါဒေသထဲမှာအခြေချနေထိုင်တာမဟုတ်ဘဲနဲ့တိုးချက်ထားတဲ့ဒီစစ်တပ်တွေကိုနောက်ဆုတ်ပြီးတော့မှပဲအလုံးကိုဖိတ်ခေါ်ပြီးတော့မှစပွဲဝိုင်းထဲမှာနိုင်ငံရေးစကားဝိုင်းလောက်တာပို့ပြီးကောင်းပါလေ
အခုလိုရှမ်းမြောက်တောင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်လို့ကချင်ပြည်နယ်တနိုင်းဘက်မှာလည်းစီးရဲတင်းမာမှုတွေကြောင့်ထောင်ချီတဲ့ဒေသခံတွေစစ်ဘေးရှောင်ထွက်ပြေးနေရတဲ့အနေအထားမှာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေချက်ချင်းရပ်ပြီးဖို့နဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားပြည်လည်အောင်ဆွေးနွေးကြဖို့ကိုဒေသခံတွေနဲ့ဒုက္ခတဲ့အရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာဖြစ်ပါရဲ့ရှင်။